ခင်ဗျာဒီအပအာရဖစ်တန်နူနေစကဝိုင်းကိုကျွန်တော်စတင်ပါတော့မယ်ဒီအပအတွက်ကျွန်တော်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်များကတော့ပထမတဦးက NCUP ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီအတွင်းမှဥမ္မောင်ပါဥမ္မောင်ရေနေကောင်းလားဗျာ
ကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာနောက်တဦးကတော့မန္တလေးအနောက်တောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းဦးပါဦးသိန်းဦးကျွန်တော်အတန်အောင်ကောင်းချားပါလားခင်ဗျာ
ဟုတ်ကဲ့ကောင်းချားပါတယ
်ဟုတ်ကဲ့နောက်တဦးကတော့တထုံမြို့နယ်မဲဆန္ဒနယ်အမှတ်1ကလွှတ်တော်ကိုယ်စားလှယ်ဦးခွန်မြင့်ထွန်းပါဦးခွန်မြင့်ထွန်းကျွန်တော်အတန်ချားလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးတဦးကတော့ကျွန်တော်ကဗျာဆရာကိုအောင်ဝေးပါသူကတော့ပြီးခဲ့တဲ့စက်တင်ဘာရှူဝါရောင်တော်လိုင်းကြီးမှာပါဝင်လှူရှာခဲ့ပြီးအခုအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပါတယ
်ကြားပါတယ်ခင်ဗျာ
ဒီပတ်စကဝိုင်းမှာကျွန်တော်အရင်ဆုံးပြည်တွင်းကပြီးခဲ့တဲ့ပတ်တွင်းထူးခြားတဲ့ဖြစ်ပေါ်တိုးတက်မှုတွေပြန်ပတ်သက်လို့ရရှိထားတဲ့အတန်လေးတချို့ကျွန်တော်ဖွင့်ပြပါရစေအဲ့တော့အခုအားလုံးသိကြတဲ့အတိုင်းပါပဲခင်ဗျာပြီးခဲ့တဲ့23ရက်နေ့ညနေ4နာရီကဒေါ်အောင်ဆန်းစုကြီးရဲ့အားကိုရဆုံးပုဂ္ဂိုလ်တဦးလို့သမတ်ပြောဆိုကြတဲ့ဆရာဦးဝင်းတင်လွတ်လာပါတယ်ဦးဝင်းတင်လွတ်လွတ်ချင်းပါပဲကျွန်တော်တို့ RFA ဆက်သွယ်ခွင့်ရခဲ့ပါတယ်ခင်ဗျာဦးဝင်းတင်ပြောကြားချက်တွေတဲကအန်တီရဲ့ပတ်သက်တဲ့စကားလေးကျွန်တော်ဖွင့်ပြပါရစေဗျာ
အန်တီရဲ့လက်ရှိအခြေအနေရပ်တည်ချက်ကိုဘာရောညာရောကျွန်တော်သဘောကျနေတယ်အဲ့တော့ကျွန်တော်အန်တီနဲ့ပဲလုပ်ပါပဲကျွန်တော်တတ်နိုင်တဲ့ဘက်ကဘယ်ဘက်ကပဲဖြစ်ဖြစ်တပုတ်စီရင်တဲ့ပတ်သက်လာရင်ကျွန်တော်လုံးလက်စအလုပ်လေးကြီးဆက်ပြီးတော့လုပ်ချင်ပါတယ်ကျွန်တော်ဝိုင်းကူကြပါကျွန်တော်ဝိုင်းပြီးတော့သုံးပါကြပါကျွန်တော်လမ်းညွှန်ကြပါ
အဲ့ဒီနေ့ကဆရာဦးဝင်းတင်ကကျွန်တော်တို့ပြောကြခဲ့တဲ့အချက်တွေထဲမှာစေအစိုးရက NLD ကိုနောက်ပိုင်းမှာဖိအားပေးတဲ့အတွက်သူ့ကို NLD ကနေပြီးတော့ထုတ်ပယ်ထားတဲ့ချက်ရှိပါတယ်တဲ့အဲ့ဒါနဲ့ပတ်သက်လို့အဲသူဒါတွေကိုတော့မေးမြန်းအောင်မယ်လို့သူကပြောပါတယ်ခင်ဗျကျွန်တော်တို့နောက်တက်နေမှာပဲ NLD ဗဟိုမှုဆောင်ဖွဲ့ဝင်ဦးလွင်ကိုကျွန်တော်တို့ဖုံးဆက်ပြီးမိခဲ့တော့ဦးလွင်ကအားရဝန်တာကျိုးစိုးပါမယ်လို့ပြောတယ်ခင်ဗျအခုလည်းတစ်ဆက်ထဲမှာပဲသူကအတ္တိပညာရှင်များအမျိုးသားသူမျိုးစုအဖွဲ့ချုပ်ကထွက်ခွာသွားခဲ့တာနဲ့ပတ်သက်ပြီးတော့ဒီလူတွေပြန်လာပြီးစီစီညုံညုံလှုပ်ကြရင်ကောင်းမယ်ဆိုပြီးပြောခဲ့ပါတယ်ခင်ဗျာ
ခုအခြေအနေညွန့်ညွန့်နဲ့ဖိတ်ချိန်လက်ရှိစဉ်းစားဆွေးနွေးလိုက်တယ်လို့ရှိရင်အဖြစ်ထွက်လာမှာပဲကိုလူပဲကိုအားကိုရမယ်လို့ထင်တယ်
အဲ့ဒီနေ့တော့အလုံးသိကြတဲ့အတိုင်းအမျိုးသားဒီမိုစီအဖွဲ့ချုပ် NLD တီထောင်ရဲ့အနှစ်နဲ့ဆက်ပြီးအခမ်းအနားကျင်းပပါတယ်လူကိုရောက်ဖမ်းသွားရဆိုတဲ့တဲ့င်းတဲ့ကြားပြီးကြပြီးဖြစ်မှာပါခင်ဗျာအဒီအခမ်းအနားမှာပဲဦးဝင်းတင်ကို RF ကမေးမြန်းခဲ့တော့ဦးဝင်းတင်ကသူ NLD ပြန်ဝင်မဲ့ကိစ္စနဲ့ပတ်သက်ပြီးအခုလိုပြောတယ်ခင်ဗျာ
ကျွန်တော်ကတော့ဒီကမ်းလှမ်းတာကိုမူအဖြစ်ကျွန်တော်ဘာမှညင်းစရာမရှိပါဘူးဘာလို့လဲဆိုတော့ကျွန်တော် NLD ပေါ်မှာတာဝန်ရှိရှိပါတယ် NLD ရဲ့ဒီနေ့ဖြစ်ပြနေတဲ့အနေအထားအရာလဲဒီလောက်ရမယ်ဝတရားရှိပါတယ်ကျွန်တော်လုပ်ချင်ပါတယ်သို့တော့လောလောဆယ်ကတော့ကျွန်တော်လေးလာမယ်ဟာဒီပေါ်ကကျွန်တော်မသိတာတွေအများကြီးရှိတဲ့အတွက်နည်းနည်းလေးလာဖို့အတွက်အချိန်လေးပေးပါဆိုတော့ကျွန်တော်ပြောတယ်ဗ
ျဟုတ်ကဲ့အဲ့ဒါတော့ဟန်တာဝရီဦးဝင်းတင်ဒီကနေ့ကျွန်တော်တို့ RFA ကိုပြောခဲ့တာပါခင်ဗျအဲ့တော့ခင်ဗျလက်ရှိပြည်တွင်းရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ကြသလဲဆိုတာအခုပါဝင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တဦးချင်းအမြင်နဲ့ကျွန်တော်သိကြပါတယ်ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီရဲ့အတွင်းဖြစ်တဲ့ဥမ္မောင်မောင်စပြီးကျွန်တော်ပြောပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လက်ရှိပြည်တွင်းအခြေအနေကိုတော့ကျွန်တော်တို့တော်တော်အားရပါတယ်စီးပွားရေးအနေထားတော့ပြည်သူတွေဒုက္ခရောက်တာပါဗျာဆင်းရဲကြတာပေါ့ဒါပေမဲ့နိုင်ငံရေးအားဖြင့်ပြောမယ်ဆိုရင်တော့ကျွန်တော်တို့ရွေးကောက်ပွဲနိုင်ရ NLD ပါတီကောပြည်သူ့လူထုကိုကိုယ်စားလှယ်ဒီကောနောက်တစ်ခါကျွန်တော်တို့တခြားဒီနိုင်ငံရေးလှုပ်ရှားမှုတွေအားလုံးရကပို့ပြီးတော့ဆူရှလာတဲ့ထောက်လာတဲ့ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကပို့ပြီးအားရတယ်ဆိုတော့ကျွန်တော်တို့မြင်ပါတယ်ဟုတ်ကဲ့အခုလိုပဲဦးဝင်းတင်တို့လိုလွတ်လာတဲ့ပုံကုတ်ကြီးတွေကပြန်ဝင်လို့ဆောင်မတဲ့ကြောင့်ကျွန်တော်တအားတိုးပါတယ်လို့တော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးသိန်းဦးရောဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ပြည်သူ့နေထားလူထုကတော့အားလုံးတိုင်းပြည်ရဲ့လက်ရှိအနေအထားပေါ့နော်စီးပွားရေးနေထားနိုင်ငံရေးနေထားအားလုံးသိပြီးသားခံစားပြီးသားဖြစ်ပါတယ်ဒါပေမဲ့လူထုကိုကျွန်တော်တို့မှန်မှန်ခံခံနဲ့ဖူးဆောင်မှုပေးနိုင်ဖို့ခံခံတာအင်တာမအရေးကြီးနေပါတယ်ဒါအဲ့ဒီခံခံတာကိုအခုကျွန်တော်တို့ဒီအချင်းအနေပြောလို့မြောက်လာကြတဲ့ပါတီရဲ့ခေါင်းဆောင်တွေရောအရင်တော့ရှိထားတဲ့ပါတီရဲ့ခေါင်းဆောင်တွေရောလူတွေခေါင်းဆောင်တွေရောကညီညွတ်ညွတ်နဲ့တိုင်တိုင်ပင်ပင်နဲ့ကျွန်တော်လူထုကိုဦးဆောင်သွားမယ်ဆိုလို့ရှိရင်ကျွန်တော်စစ်မှန်တဲ့ဒီမိုကရေစီကိုဆောင်ရွက်သွားနိုင်မယ်နေကဖြစ်ပါတယ်အဲဒါကြောင့်မို့ကျွန်တော်ဒီလိုကျွန်တော်စီးလုံးညီညွတ်နဲ့ပြန်လည်ပြီးတော့လုပ်ကိုင်ဆောင်ရွက်ကြတော့ကျွန်တော်နေချိုးချိုးပါတယ်ဝန်နဲ့ဝန်တာတယ်လူထုတွေအတွက်ကလည်းအင်တာမအားသက်စရာဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဒီလိုလို့တော့ကိုယ်စားလှယ်ဦးခွန်မြင့်ထွန်းအောင်ခင်ဗျာ
62ခုနှစ်တုန်းကကောင်ဆန်းစုကြည်နဲ့ဖူးတင်ဦးပါဝင်ကျွန်တော်တို့ခေါင်းဆောင်တွေ NLD အလုံးမှုဆောင်အဖွဲ့ကနေပြီးတော့မှထုတ်ပြခဲ့ရတာရှိပါတယ်။အဲ့ဒီကာလတုန်းကကျွန်တော်အဖွဲ့ချုပ်ဦးပါဦးအောင်ရွှေကကျွန်တော်တို့လူငယ်တွေကတိပေးခဲ့ပါတယ်။ဘာပေးလဲဆိုတော့ဒေါန်ဆန်းစုကြည်နဲ့ဦးတင်ဦးကအဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေဖြစ်တဲ့အမိဖတ်တွေဖြစ်တဲ့အဲ့တော့ဒေါန်ဆန်းစုကြည်ကိုဦးတင်ဦးလို့ပြန်လွတ်လာတဲ့အခါကျရင်အဖွဲ့ချုပ်ကိုသူပြန်အပ်မှာဖြစ်တယ်လို့အဲ့လိုမျိုးပြောခဲ့ပါတယ်။ပြောပြီးတော့ကျွန်တော်95ခုနှစ်ဇူလိုင်လမှာဒေါန်ဆန်းစုကြည်လွတ်မြောက်လာတဲ့အခါမှာဦးအောင်ရွှေကကျွန်တော်အဖွဲ့ချုပ်ကောင်းဆောင်များကိုပြန်အပ်ပြီးတော့မှအဖွဲ့ချုပ်ကိုပြန်လည်ပြီးဖွဲ့စည်းခဲ့ပါတယ်။အဲ့တော့အခုခါမှာလည်းကျွန်တော်တို့ဦးဝင်းတင်ဦးကွန်မောင်ဆွေတို့အပါအဝင်ကျွန်တော်အဖွဲ့ချုပ်ကောင်းဆောင်တွေကိုတရားဝင်တာဝန်တွေကိုပြန်လည်အပ်ထင်းတယ်လို့ကြားတဲ့ခါမှာကျွန်တော်ငြိမ့်ရကြလူတအံတန်ကိုဝန်တာပါ
Okay, kerja siapa guam wia atau kamera?
Siapa wia di pialu lari dengan cara cima, tengah di bawah, jono atem juga le, jadi cima cawar le, jono sekarang belum kena adale suro, jono luha, orang wia jenang, jangan itu jalan melu jono kena le, siapa wia di melu keng, jono kalau dong sangat suci, nong tu ni 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 biro tapi wia ni ketika, jono sekarang teror. Ada ni wabi. Nada orang sangat suci ya. Tiada yang sihir. Tiada lulu wo. Tiapa mayang ni le. Nampak mah yang azul dia kono di dalam nabe. Adi cuma be. Siapa yang dengar le? Siapa yang dengar le? Adi cuma le. Kenalu setiap mah siapa yang tolan ini nipal le. Adi ni le. Cini lo. Di cuma. Oh, jenar dia outer dia mubah. Jenaru tiapa dia mubah. Adi kata ting. Tiada mah. Tegak gubah no. Tiang biru, ninju biru, silo biru, tuh ini nol ni deh. Jadi, jono kanga awal eh. Jono lu sesi biru, mesi pun nasun biru, memang nengai ini aku. Jono lu balu awam le suruh eh. Jono lu senar awam. Jono lu kanga awal, na.
Okay, uang wei dini amat terserah jono. Tuh uang wei pihsu bi biru deh jemar. Era garo menikah di cing. Sedih matang lah ni aku. Usang kere kangen ni deh ma. Uang wei ale apa awen suruh. Menikah dini di cing di kalama. Barimya pihne le. Eri kalama cing ni aku cing dini aw. Abang lu sih biar orang yam lek mea.
Okey kena, jono mami dulu. Siapa ini dulu deh ni? Subuh tu, setiap malam saya dong suyi. Jono lu, atur itu baik. Tapi buat kau, tangga tak bangun ni. Jono lu di lumia sini ni naik biro. Mau pilih lulu ni, nama terlalu biro. Setiap malam saya liat ni mah, jono strike atur itu baik di sana. Sudah kau pernah masuk ni, tuan niu. Time ni biran ni niu. Kita, nasi lima atur itu baik sahre. Nasi ngam atur jono lu, pungi, ayam, luyan, tengsi me. No, tapi me. Nasib saya ini mana mah, na apa sedekah sahijo tanggaliu, jika dia ni ni ni, setai bawa sedih mana nasib kau, oh ini so tanggaliu, jika ni 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 duriam yang ni ber, eh nasib kau so ini apa mah, no wujud yang jauh ni wari, pun jauh ni wujud siapa ni tu, cikir, aduh di ni di sini ada sahaja mah ber, ini di ni nasib ni ni lekik deh, sedih mah tolong ini pun ini jauh mari diri, tak kah ni cemong kah ni duriam ni le, seni lo. Kami mulai kebalik. Nanti mereka kulumiu, ukumitu, umomo, udah usah diapa. Tapi tadi bawa ini dia, ya boleh beri ni dilumiu. Jenaruh nyama ayu, jenaruh tanah ini mereka. Kukiwa sebab ini cini, jenar wanda way, kan?
Okay, jadi saya uang we, ukumitu ini, soa di ulen lo, ulen lo biar ada malay, je ingwe bawa ada di. Enennya, tadi pinjasi ni ni di, sejaga, mewce ya boh, hau pogo jimian ni, piang le buang naik ni taka. Kita kira ni ni, lepas ni tengah semai, jangan nenek ni aku minum ni ni, dia balap ya.
Okay, jangan ro di hari kala ni orang ro, jangan ro le nengai tu jauh ni, ane kiri cingkala cebal. Aiman lu belu wajib dia jangan ro hari kala jangan aku jauh lumer kongsau ni jangan jadi kira cebal. Hari kala jangan ro aku jauh lumer ni jangan ro pioge dah ro, jangan ro lumer ni jauh mulu aku jauh kan tak kira ni mesti dia u jangan ro. Tak mili jawab, mili ada, mili yang macam tu, cikannya jono apa jual ni, jadi kira. Kalau aku ni kama, jono ruah, tapi begalu, yoce begalu, eluhan siapa? Jono mudaan ni dah kau, sete kalam, ay kalam aku, lomu zang kau, aku tak uang sini, jono ruah lomu zang kau hujung aku, ini kan dah ada kuzi le dia mah, dia wah jombi je lomu si dia mah, tapi main lomu, mudaan ni dah kau, kama kita ni jahre si mah. Jenaruh segera ke tuh jauhnya jenisan cerita ni ada sama. Kedua, tiga usang sumpah mereka curi kama. Jenaruh alam di bolong musang gua okra uang sih. Kuda jenaruh tiga. Eri kala muda ni dalam kesian kala macam ini. Jenaruh di negara ini bangsa di dulu dah kuzi leri. Tiga jenaruh tiga kuzi. Kau lama bolong musang pun ada zaman jenaruh nyium juga. Nada mula tiga sih kepa.
Okay, era so lechi. Enak di piala pubang ini pada lo ukur mienhua pada mienle.
Jangan lo piala pubang ni lo piala mai solusi. Jangan lo si bida enak ni piala ni terbolar ni lo baju lo piala macam apa?
Okay, udah itu pada mienle kamera lagi. Anjuta di bosi apa aja umah pomo enak down di bawah tu piala biro duhau ni 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 jo pawai naik bawah tu agak parih. Iki dah tenggelam kamera.
Kita ada jangan lo di makan ni bos. Lo ni lo hani pada ye jangan. Di sisi tu, kami ni jangan cuma tu cipar. Elo cuma tu ni ya, mak aku. Jono ni lah mesti perjuang ye agam jekar lor. Jono tu di tempat orang matang, thasang ye buat pokuri, nyuji pokuri pare. Elo betul di binya sini pare. So dah lah, jono nengah tu aku ini cuma kau moni ni thapi pare. So jono tu kan, ini nengah masuk sini. Jono perlu pengen mewenang, nasi di lalu ni. Jono di mesti nengah tu dalam ya mle. တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်းကျွန်တော်စီရေးတရုံရှိရဲ့ခေါင်းဆောင်တွေဒီမှာမြို့သားဒီမှာရှိခွဲချုပ်မှာရှိတယ်။အဲဒီပြင်ကျွန်တော်ဒီဘက်မှာလည်းပဲကျွန်တော်တို့နိုင်ငံရေးရကျွန်တော်တို့အတွေ့အကြုံရှိရဲ့ခေါင်းဆောင်တွေပါတယ်။ဒါကိုကျွန်တော်တို့ပူးပေါင်းပြီးတော့ပေါ့။အဲဒီထက်မှကျွန်တော်တိုင်းရင်းသားနဲ့ပတ်သက်တဲ့ခေါင်းဆောင်တွေလည်းပဲကျွန်တော်မြို့သားဒီမှာရှိခွဲချုပ်တွေမှာပါပါတယ်။အဲ့တော့ဒီလိုပဲပေါင်းစုံအားဖြင့်အခွဲချုပ်ကြီးဟာအင်တာမအခုကောင်းတဲ့နေထားရောက်သွားပါပြီ။အဲဒါကြောင့်မို့လို့ဒီအခုတာဝန်ယူနေကြတဲ့ခေါင်းဆောင်များကနေပြီးတော့တကယ်ကျွန်တော်တို့နီးကောင်းလမ်းကောင်းတွေကိုထမ်းမှတ်သွားမယ်ဆိုလို့ရှိရင်တော့အင်မတာတို့တိုင်းပြည်တင်တော်တဲ့နီလာနဲ့ရမယ်။ကောင်းမွန်တဲ့လာလာဖြစ်တယ်လို့ကျွန်တော်ဒီလိုသုံးသပ်မိပ
ါဟုတ်ကဲ့ခင်ဗျာအခုကျွန်တော်ဆက်ပြီးလက်ရှိဒီပမှာဖြစ်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လှုပ်ရှားမှုလေးတွေလည်းကျွန်တော်တင်ပြခြင်းပါတယ်။ဥမောင်ခင်ဗျာအခုဥမောင်တို့ကလက်ရှိမြန်မာစစ်အစိုးရကိုတရားဝင်အစိုးရတရားဟုတ်မဟုတ်ဆိုတာစီစစ်ပေးဖို့ဆိုပြီးကုလသမဂ္ဂကိုတင်ပြထားတာရှိပါတယ်ခင်ဗျာ။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်လို့နောက်ဆုံးအခြေအနေလေးကျွန်တော်ပြောပါအောင်ခင်ဗျာ
။ကျွန်တော်တို့ဆွေးနွေးကိစ္စကတော့နော်ပြည်သူ့လူထုကိုယ်စားလှယ်တွေကပမာပြူကိုစားပြူပြီးထိုင်ဖို့တင့်နေဆိုတဲ့အနေထားကိုကျွန်တော်တို့ကကုလသမဂ္ဂဖြေတွင်းမှလည်းတဆင့်ကုလသမဂ္ဂဘူထူထူညီလာကိုကျွန်တော်တင်သွင်းတာဖြစ်ပါတယ်။ဆိုတော့ဒီနေရာမှာကျွန်တော်တင်သွင်းကြည့်လေ1990ခုနှစ်ပြူရွက်ောက်ပွဲရလာပေါ့အချိန်ကပြီးတော့ကျွန်တော်တင်သွင်းတာဖြစ်တယ်။ဒါကကျွန်တော်တို့ဒီဂျူရီအနေထားပေါ့နော်ကျွန်တော်တို့ဒါဟိုပြည်သူရဲ့အင်အားကြောင့်ဖြစ်တဲ့ဆိုတဲ့အနေထားနဲ့ကျွန်တော်တင်သွင်းတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းကတော့ဒီနဝတကကိုစားမပြုတင်ဘူးဆိုတာကိုကျွန်တော်တို့ပြောတာဖြစ်တယ်။ပြီးပြင်ကျွန်တော်တို့1990ရွက်ောက်ပွဲရလာကိုသားနဲ့အတိအမှပြုတင်တယ်ဆိုတော့ကျွန်တော်တို့ပြောခြင်းဖြစ်ပါတယ်။ပြောတဲ့နေရာမှာလည်းကျွန်တော်ကုလသမဂ္ဂမှာချခဲ့တဲ့ဒီဆုံးဖြတ်ချက်ပေါင်း30ကျော်ရှိပါပြီ။အဲဒီပုံမှာမူတည်ပြီးတော့ကျွန်တော်တို့ရေးဆွဲတာဖြစ်တယ်။စက်တင်ဘာလ23ရက်နေ့မှာကျွန်တော်တို့ကိုပြန်ကြားတဲ့အနေထားကတော့ကျွန်တော်တို့မှာလိုအပ်ချက်ရှိနေတယ်။ဒီလိုအပ်ချက်လေဆိုတော့ဒီနိုင်ငံဥဆောင်အဖွဲ့အစည်းကနေပြီးတော့ပြည်ပတဲ့စာမဟုတ်တဲ့ကြောင့်ဒီလုံငန်းကိုဆက်လက်ပြီးတော့ရှေ့မတွန်းနိုင်ဘူးသို့တော့ဥပဒေဌာနမှာတော့တောင်းပတ်တင်ရှိထားတယ်ဆိုတဲ့အနေအထားမှာကျွန်တော်ရှိနေပါတယ်ခင်ဗျာ
ဥမောင်အဲ့ဒီကိစ္စလေးကျွန်တော်နည်းနည်းထပ်ရှင်းပြပါလားခင်ဗျာအခုအဲ့တော့မြန်မာစစ်အစိုးရကိုတရားဝင်အစိုးရအဖြစ်ဖယ်ရှားဖို့ကိစ္စပြတ်သွားပြီလို့ဆိုလိုတာလားခင်ဗျာ
ဒီလိုပါကျွန်တော်တို့ကသူတို့ကိုကုလသမဂ္ဂမှာပမာပြီးကုလပြုထိုင်ခွင့်မရှိဘူးဆိုတော့ကျွန်တော်အစိုးရတင်သွင်းနေတယ်ဖြစ်တယ်သူတို့ကိုတရားဝင်ခြင်းမဝင်ခြင်းအရောကျွန်တော် PP ဆိုင်ကငါနေပဲဆုံးဖြတ်မယ်ကိစ္စဖြစ်တယ်။ကုလသမဂ္ဂအထူးညီလာခံမှာကိုစားပြုခွင့်မရှိစေတဲ့အကလုံးကိုကျွန်တော်ပို့ပြီးတော့ကျွန်တော်အလေးနဲ့ထားစီခြင်းနဲ့အဲ့တော့ကျွန်တော်ကိစ္စကပြတ်သွားပြီလို့ပြောလို့မရပါဘူး။ဘာဖြစ်လို့လဲဆိုကုလသမဂ္ဂအတွင်းမှုချုပ်ရုံးကဒီဥပဒေရေးရရှိကရေးလာတဲ့စာမှာကတော့ကျွန်တော်တို့မှာလုံထုံးလုံဤအပြည့်စုံမှုမရှိလို့သူတို့ဒါကိုရပ်ဆိုင်ထားတယ်လို့သူတို့ပြောပါတယ်။သူတို့ဒါကိုပြတ်သွားပြီးတော့လကောင်းပြစ်လိုက်ပြီးတော့လကောင်းဆိုတဲ့အကလုံးမတုံထားပါဘူး။တချို့မီဒီယာတွေမှာဒါကိုဟို reject ဆိုပြီးတုံးတယ်ဒါကမဟုတ်ပါဘူးစာလုံးအင်္ဂလိပ်လိုလည်းတလုံးမှမပါပါဘူးနောက်သူတို့ရေးတာ technically เนาะလုံထုံးလုံနည်းရလိုတယ်ဆိုတော့ပဲသူတို့ရေးထားပါတယ်ဒီအပြင်ကိုနောက်ဆုံးအပိုက်မှာရေးထားတာကတော့ဗာလဲဆိုတော့ကုလသမဂ္ဂရဲ့ဥပဒေရေးရာဌာနမှာကျွန်တော်တို့တင်သွင်းချက်ကိုသူတို့ဟိုမှတ်တမ်းတင်ထားတယ်စာချုပ်စာနှုန်းတတ်မှတ်တဲ့ company ဝင်အဖွဲ့ဝင်ကိုယ်နိုင်ကလိုအပ်လို့တောင်းကြည့်မယ်ဆိုရင်သူတို့အနေနဲ့ဆက်ပြီးတော့ပေးဖို့အစီအစဉ်ရှိတယ်ဆိုတော့တောင်းရေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါဆိုဥမောင်ဘာဆက်လုပ်မလဲခင်ဗျာ
ကျွန်တော်တို့လုံးဝမဲ့လုပ်တာနှစ်ခုရှိပါတယ်တခုကတော့ဗာလဲဆိုကျွန်တော်တို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဒီပြည်သူကိုတကယ်ကိုစားပြုတယ်ဆိုတော့ကျွန်တော်ပြန်ပြီးတော့အစိုးတင်သွင်းရမယ်ဒါကိုကျွန်တော်တို့ဒီအပြည့်ပြဆိုင်ရှိနေတဲ့ကျွန်တော်ပြင်ဆင်ထားချက်တခုရှိပါတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဒီအဖွဲ့ဝင်ကိုယ်နိုင်ငံကတော့လကောင်းကုလသမဂ္ဂရဲ့အဖွဲ့ဝင်တိုင်းနိုင်ငံကတော့လကောင်းဒီလိုဥပဒေရုံးမှာတရားဝင်တင်သွင်းထားတဲ့ file ကိုတောင်းကြည့်မယ်ဆိုလို့ရှိရင်ပမာပြည့်အရေးကိုဆွေးနွေးဖို့ကိစ္စပေါ့နော်ဥပမာနာဝတ္တတိကိုစားပြုခွင့်မရှိဘူးဆိုတာတဲ့1999ရွေးကောက်ပွဲရလဒ်တီပမာပြည့်ကိုစားပြုခွင့်ရှိသည်ဆိုတဲ့အကြောင်းအရာပေါ်မှာမူတည်ပြီးတော့ကုလသမဂ္ဂအတွင်းမှာဆွေးနွေးချက်ကပေါ်ပေါက်လာမယ်ဆိုတဲ့ကြောင့်ကျွန်တော်တို့ဒီနိုင်ငံတွေကိုကျွန်တော်လိုက်ပြီးတော့ဆက်လက်ပြီးတော့စကားပြောနေရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေရာမှာဥမောင်ပြောပါတယ်မှာဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်များနဲ့ပတ်သက်တဲ့အချက်လည်းပါပါတယ်အဲ့တော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့အတွင်းမှုဖြစ်တဲ့ဦးသိန်းဦးခင်ဗျာဦးသိန်းဦးတို့ဒီပြည်ပရောက်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေက NPU ဒီပြည်တော်စုမြန်မာနိုင်ငံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအဖွဲ့မှာတင်ကြီးတင်ညွတ်တဲ့ရှိကြလားခင်ဗျာဘယ်လောက်လောက်ပါဝင်နေကြပြီလဲခင်ဗျာ
အလုံးပေါင်းကျွန်တော်ပြည်ပရောက်တဲ့လွှတ်တော်ကိုယ်စားလှယ်အလုံး34ဦးရှိပါတယ်အလုံးကျွန်တော်32ဦးကကျွန်တော်ဒီ NPU ထဲမှာပါဝင်ပါတယ်ဆိုတော့ကျွန်တော်ဒီလွတ်လပ်တဲ့နေရာမှာလည်းပဲကျွန်တော်အားလုံးကတင်းကြီးတင်းညွတ်သေးပဲဒါကတော့တင်းတင်းတဲ့ကိစ္စဖြစ်တယ်။ဒီနေရာမျိုးပြောမယ်ဆိုရင်60ခုနှစ်ရွေးကောက်ပွဲအရာဆိုလို့ရှိရင်ကျွန်တော်ပြည်သူလူထုရဲ့ mandate ပေါ့နော်ပြည်သူလူထုရဲ့ကျွန်တော်တို့ကိုယ်စားပြုလွှတ်ခံရတဲ့ပုံပုံများဖြစ်ပါတယ်။ဆိုတော့ဒီလွှတ်ခံတဲ့ပုံပုံများဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကောင်းဆုံးသောကျွန်တော်လူထုကိုယ်စားဆောင်ရွက်ပေးရမယ့်ကိစ္စဖြစ်ပါတယ်။ဒီနေရာမျိုးပြောမယ်ဆိုရင်ကျွန်တော်ကဒီဂျူရီရအနာပိုင်ပုံပုံများဖြစ်ပါတယ်။ဆိုတော့ဒီဟာက60ခုနှစ်ကလေးရကြီးကျွန်တော်ဒီခွင့်ရေးရရှိခဲ့ပြီဖြစ်ပါတယ်ဆိုတော့ဒီခွင့်ရေးကိုအခုကျွန်တော်တို့ လက်တွေတုံးချပြီးတော့ကျွန်တော်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အနေအထားကြီးဟာနာဖတ်စစ်ဆိုရဒီဂျူဒီဆိုရမဟုတ်ဘူး။ဒါကြောင့်မို့လို့သူတို့အစားကျွန်တော်တို့ပြည်သူ့လွတ်တော်ကိုယ်စားလှယ်များဖွဲ့ရနေပြီးတော့ထွက်လိုက်တဲ့ကိုယ်စားလှယ်ကိုယ်စားလှယ်ရဲ့အတိမပြုလက်ခံပေးဖို့ဆိုပြီးတော့ဒီဂျူဒီအနေနဲ့တောင်းတာဖြစ်ပါတယ်။ဒါပေမဲ့အားလုံးသိတဲ့အတိုင်းပါပဲ။ဥရောပမက်ကလည်းပဲသူလုံထုံလုံကြီးကိုကျော်လို့မရပါဘူး။လုံထုံလုံကြီးမှာအတိကတော့ကျွန်တော်ပုံမှန်29လို့ပြောရမှာပါ။ပုံမှန်29မှာကတော့ကျွန်တော်အစိုးရဖွဲ့အဲ့တော့စိတ်ပေါ့နော်နိုင်ငံရဲ့ခေါင်းဆောင်အုပ်ချုပ်အားဖြစ်စေအစိုးရဖွဲ့ဝန်ကြီးချုပ်ကဖြစ်စေနိုင်ငံသားရေးဝန်ကြီးကဖြစ်စေလက်မှတ်ရေးထိုးတင်ရမှာဖြစ်ပါတယ်အခုဟာကကျွန်တော်အဲ့ဒီလိုအစိုးရဖွဲ့ရဲ့ပြင်နာမဟုတ်တဲ့အတွက်ကြောင့်မို့လို့လိုအပ်ချက်ဖြစ်နေတာပါအဲ့ဒီပုံမှာပဲအခြေခံပြီးတော့သုံးသပ်ထားတာဖြစ်ပါတယ်ကျွန်တော်ပြောချင်တာကတော့အားလုံး MPU တွေကတော့ဒီလိုတင်မိုးဆက်ကိုသုံးပြပြီးတော့ကျွန်တော်တင်ခဲ့တာဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့အခုဦးသိန်းဦးပြောသွားတဲ့စကားထဲမှာကျွန်တော်တို့အစိုးရတရက်ကတင်တာမဟုတ်ဘူးဆိုတဲ့စကားဟိုပြန်ပြီးရှင်းစေချင်ပါတယ်ခင်ဗျအဲ့တော့ဒီပြည်ပရောက်လာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကပဲစုပေါင်းပြီးတော့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရကိုဖွဲ့စည်းထားတာပဲမဟုတ်လားခင်ဗျအခုဒီကိစ္စမှာဒီဦးသိန်းဦးတို့ MPU နဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရ NCGUP ကြားမှာဘယ်လိုကွက်လက်ချက်တွေရှိတယ်ဆိုတာကျွန်တော်တို့ဦးသိန်းဦးဗာမျက်ပြောနိုင်မလားခင်ဗျဘာကြောင့်မလို့အစိုးရတရားအနေနဲ့မတင်တာလဲခင်ဗျအ
ဓိကချက်ကတော့ကျွန်တော် MPU ကပါလီမန်အတွင်းကိုဆောင်ပြီးတော့ကျွန်တော်လုပ်ကင်ဆောင်ရွက်နေရဖြစ်ပါတယ်အစိုးရကတော့ဒီအတိုင်းပဲအုပ်ချုပ်ရေးဆိုင်ရာပေါ့နော် Executive ကိုတာဝန်ယူပြီးဆောင်ရွက်နေရဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီအစိုးရကကြောင့်တီးကြသူ့ရဲ့အုပ်ချုပ်ရေးလုပ်ငန်းပိုင်းတွေကိုတာဝန်ခံပြီးဆောင်ရွက်ရတာဖြစ်ပြီးတော့ MPU ကတော့ကျွန်တော်တို့ဒီဥပဒေရေးရာမတရားရေးရာကိစ္စတွေမှာစသဖြင့်အဲဒီလိုကျွန်တော်policy ရေးရတယ်မှာကျွန်တော်ဆောင်ရွက်ကြတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့က MPU တွေကအကုန်လုံးကနေပြီးလှုပ်ချင်ပေမဲ့လို့လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရကိုကျွန်တော်တာဝန်ပေးရရတာဖြစ်ပါတယ်အစိုးရကိုတာဝန်ပေးရတဲ့နေရာမှာမြန်မာညမောင်းအစိုးရဖွဲ့ကကျွန်တော်နားလည်တာကဒီ judiciary government ဖြစ်ပါတယ်ခဲရမှာကကျွန်တော်နားဖတ်စစ်အစိုးရကိုနိုင်ငံတကာနေပြီးဒီဖက်ဒိုအစိုးရအနေနဲ့လက်ခံထားတဲ့တိုင်အောင်ပေးကြတာကတော့ဒီ judiciary အစိုးရအနေနဲ့လက်ခံတာမဟုတ်ဘူးအဲ့တော့ရွေးကောက်ပွဲမှာနိုင်ရရှိထားတဲ့တော်တော်ကုသလေများရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါကြောင့်မျိုးသားညမောင်းဆွေရဖွဲ့ဟာဒီဂျူဒီဂါဗာမန့်ဖြစ်ပါတယ်။ကျွန်တော်စောက်ဖွဲ့လုံးကလည်းပဲဒီတိုင်းပဲကျွန်တော်ပြင်ညာပြီးဖွဲ့ခဲ့တာပဲ။အခုလည်းပဲဒီတိုင်းပဲရက်တင်နေတာဖြစ်ပါတယ်။ဒါပေမဲ့လို့လည်းပဲအစိုးရဖွဲ့မှာအားလုံးပြည့်တိုင်းပဲအစိုးရနဲ့ပါလီမန်ကြားထဲမှာတခါတလေမှမြင်မတူတာတွေရှိတယ်။တခါတလေမှသဘောထားကွဲလွဲတာရှိတယ်။မျိုးသားညမောင်းဆွေရဖွဲ့ကတော့မတင်သွင်းမှုဆိုတာသူ့ရဲ့ကိစ္စပဲဖြစ်ပါတယ်။ကျွန်တော်တို့ကတော့တင်သွင်းတယ်လို့ကျွန်တော်ကလက်ခံပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဆက်လက်ပြီးတော့သူနည်းရမယ့်နေထားဖြစ်ပါတယ်။နောက်နှစ်မှာကတော့ကျွန်တော်အားလုံးစုပေါင်းပြီးတင်ရတဲ့တင်နိုင်မယ့်နေထားလည်းရှိတယ်လို့ကျွန်တော်အနေနဲ့ကြေညာပါတ
ယ်။ဟုတ်ကဲ့ဆိုလိုတာကတကယ်လို့နောက်နှစ်မှာဒီ NCGUB မြို့မောင်းအစုအနေနဲ့ဥဆောင်ပြီးဒီဆိုတင်သွင်းမယ်ဆိုရင်ဖြစ်လာနိုင်တယ်ပေါ့ခင်ဗျ။
အများကြီးဖြစ်လာနိုင်ပါတယ်။ကျွန်တော်အခြေခံတာလည်း1990ခုနှစ်ရွေးကောက်ပွဲရလဒ်ကိုအခြေခံတာဖြစ်ပါတယ်။ဒီကောက်ပွဲရလရကျွန်တော်အမျိုးသားညီမအစိုးရဒီဂျူဒီဂါဗာမန့်အနေနဲ့ကျွန်တော်လက်ခံထားတာဖြစ်ပါတယ်။ဒါကြောင့်မို့လို့နောက်နှစ်မှာတော့အဲ့ဒီ line ကိုကျွန်တော်တိတိကျကျပြောပြီးတော့ကျွန်တော်တင်မှာဖြစ်ပါတယ်။အဲ့တော့လူသူရဲ့ထောက်ခံမှုကလည်းအများကြီးလိုပါတယ်။ဒီတစ်နှစ်တော့ဒီမှာ Sport Line နိုင်ငံရေးအခြေအနေပေါ်မှာမူတည်ပြီးတော့နောက်နှစ်မှာတော့အောင်မြင်မှုတွေရလာနိုင်မယ်လို့ကျွန်တော်နေနဲ့ပြောလဲထားပါတယ
်။ဟုတ်ကဲ့။ကောင်းပါပြီ။ဦးသိန်းဦးရေကျေးဇူးပါပဲ။ကဲကျွန်တော်တို့အခုပြည်တွင်းဒီပါအနေထားတွေကိုကြည့်မယ်ဆိုရင်တော့ပြည်တွင်းမှာအမျိုးသားသမုဒ္ဒရာအဖွဲ့ချုပ်အတ္တိကဥဆောင်ပြီးဂျန်တဲ့တိုင်းသားအဖွဲ့အစည်းတွေအတော်အသင့်ရှိနေတာကျွန်တော်မြင်ရပါတယ်။အပြင်မှာဆိုရင်တော့လည်းဦးမောင်မောင်တို့ဒီ NCUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီနောက်တကဦးသိန်းဦးတို့ဒေါ်ဆန်းဆန်းတို့ပါဝင်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်များအဖွဲ့နောက်တကဝင်းကျုပ်ဦးစိန်ဝင်းရဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်မောင်အစိုးရ NCGUB စသဖြင့်ရှိပါတယ်တခြားမြန်မာပြည်ဒီမိုကရေစီရဖို့အတွက်လှုပ်ရှားနေတဲ့ဖွဲ့စည်းအများကြီးလည်းရှိပါတယ်ခင်ဗျမြန်မာပြည်ဒီမိုကရေစီရရှိရေးလှုပ်ရှားနေကြတဲ့ပြည်တွင်းပြည်ပအဖွဲ့တွေအားလုံးညီညွတ်ရေးအတွက်ဆိုလို့ရှိရင်ဘယ်လိုအချက်တွေများအဓိကလိုမလဲဆိုတာဦးမောင်မောင်အဲ့ဒီကိစ္စလေးကျွန်တော်သိချင်ပါတယ်ခင်ဗျ
ကျွန်တော်တို့အားလုံးကတော့ပြည်ညတညွတ်ထဲပေါ့နော်ဗမာပြည်ဒီမိုကရေစီအရေးရဖို့ကိစ္စဆိုတော့ကျွန်တော်လုပ်နေတာဖြစ်တယ်ဆိုတော့ဒီမှာလုပ်တဲ့လူတွေကကျွန်တော်သဘောတမဝါချင်းမတူတဲ့အတွက်ကျွန်တော်လုပ်ငန်းတွေလုပ်တာတူမှာမဟုတ်ဘူးဆိုတော့ကျွန်တော်ပြန်ပြီးတော့အားလုံးကိုပြန်ပြီးတော့အတိပေးချင်ပါတယ်ဥပမာပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဆိုရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေမျိုးတို့ထားမှာဖြစ်ပါတယ်တို့လူကျွန်တော်တို့ဒီလူသမားတမက်ကဆိုရင်လူသမားခြေကခွင့်ရေးကိုပေါ်ထုတ်ออกมาဖြစ်တယ်ဆိုတော့ဒီလိုနေရာမှာကိုယ်ကဏ္ဍကိုကိုတော့တိကျဖို့လိုတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ရန်သူကတော်တော်လေးတော်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့နဝတကိုကျွန်တော်တို့ပြည်ပြည်ဆိုင်ရာဥပဒေကြောင်းရာရရင်ဆိုင်နေဆိုလို့ရှိရင်ရှုံးခဲ့ပါတယ်။ပြည်ပြည်ဆိုင်ရာမှာတွန်းချင်မှုတို့နေတယ်။တို့ကိုကူညီမဲ့လူပြည်ပြည်ဆိုင်ရာမှာမရှိဘူး။ဒါကြောင့်မို့ပြည်ပြည်ဆိုင်ရာလုံထုံးလုံနည်းနည်းနဲ့တိုက်တဲ့နေရာမှာကတော့အားလုံးဝိုင်းတိုက်လို့ပို့ပြီးတော့ပြက်ပြက်သားသားရှိမယ်။
ပြည်တွင်းမှာကတော့ပြည်တွင်းလုပ်ငန်းလုပ်တဲ့ပါတီနောက်မှာအကုန်လုံးဝိုင်းရမယ်ဆိုလို့ရှိရင်တော့ပြည်သူလူထုကိုယ်စားလုပ်ငန်းအားလုံးဝိုင်းရမယ်ဆိုတော့ကျွန်တော်လုပ်ငန်းတွေအကုန်လုံးများများအပြည့်ပုံမယ်လို့တော့ကျွန်တော်တင်ပြချင်ပါခင်ဗျာဟုတ်ကဲ့ဒီနေ့မှာဥအောင်ဝေးအမြင်နဲ့ကျွန်တော်သိချင်ပါသေးတယ်ဒီနိုင်ငံရေးခေါင်းဆောင်တွေတတိပုဂ္ဂလပဲဖြစ်ဖြစ်အဖွဲ့အစည်းကိုစား
ဒီမှာမှာရှိတဲ့ဒီမြန်မာနိုင်ငံရင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေပုံကိုယ်တွေကြမှာညီညွတ်ရေးကြတော့လဲတိတ်ခိုင်ခိုင်မှာရှိတယ်လို့ကျွန်တော်တို့မမြင်ဘူးခင်ဗျာအဝဝင်းနေနဲ့အဲ့ဒါဘယ်လိုမြင်လဲနောက်ကဒီလိုပြည်တွင်းပြည်ပရှိတဲ့ပုံကိုယ်တွေအကုန်လုံးညီညွတ်ရေးအတွက်ဆိုလို့ရှိရင်ဘာတွေလိုမလဲခင်ဗျာ
ကျွန်တော်မြင်ရတော့အဲမညီညွတ်ဘူးဆိုတာတော့မဟုတ်ပါဘ တပွဲစီမှာကျွန်တော်တို့ကကြောချင်းအရင်ရအဖြစ်မယ်တပွဲမရှိရင်တော့မငြင်းညွတ်နိုင်ဘူ
းကျွန်တော်တစ်ချက်ပြောလို့ရမှာ
ဟုတ်ကဲ့ဥမောင်ပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကပေါ့အခုအနေထားမှာကဒီပြုပြင်ပြောင်းလဲမှုလိုတယ်ဆိုတော့ကျွန်တော်အားလုံးလက်ခံထားဒီအပြင်ကို2030ဘယ်ဟာကြီးကိုလဲကျွန်တော်အားလုံးမြင်တော့အချိန်ကန့်သတ်ကိုရန်သူကသတ်မှတ်ထားပြီခင်ဗျာအဲ့တော့ကျွန်တော်အားလုံးကလှုပ်ရှားရှိတဲ့လူကိုဒီချိန်မှာလှုပ်ဖို့ပဲတိုက်ပွဲပေါ်မှာပေါ့နော်ညီသွားမယ်လို့ကျွန်တော်ထင်တယ်။နောက်တစ်ခုကျွန်တော်တင်ပြချင်တာကအပြည်ပြည်ဆိုင်မှာရှိတဲ့ကျွန်တော်တို့မိတ်ဆွေတွေအားလုံးပေါ့နော်။ကျွန်တော်လှုပ်တဲ့နေရာမှာအပြည်တွင်းမှာလှုပ်ရတအားချက်တယ်။အဲ့တော့ပြည်ပြည်ဆိုင်မှာကျွန်တော်တို့ကစီးပွားရေးပိတ်ဆို့မှုလုပ်ငန်းလို့အခုလိုကျွန်တော်တို့ဒီကုလသမဂ္ဂမှာနဝတ္တကိုကျွန်တော်သူ့ခံကုန်ဖယ်ဖို့လုပ်တဲ့လုပ်ငန်းလို့တခါအမျိုးမျိုးဆိုင်ရာအခွင့်အရေးတို့ကလေးစစ်သားဆိုတဲ့ကိစ္စတွေမှာကျွန်တော်တို့ပြင်းပြင်းထန်ထန်ဝိုင်းလုပ်ကြမယ်ဆိုရင်အထဲတဲကလူတွေမှာလှုပ်ဖို့နေရာရလာမယ် political space ဖြစ်လာမယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဦးနာပြောတယ်နဝတ္တကအပြည်ပြည်ဆိုင်မှာဘလို့မှမတုံ့ပြန်နိုင်ဘူးခင်ဗျာ။ဒီလိုလှုပ်ချင်းအဖြစ်ဘာဖြစ်လာမလဲဆိုတော့ဖိအားများလာတဲ့တို့ကြောင့်သူ့ရဲ့တန်ရေးတမန်ရေးလှုပ်ရှားမှုနည်းလာမယ်။သူ့ကိုကူညီမဲ့နိုင်ငံတွေနည်းလာမယ်။လုံနိုင်တဲ့လုပ်ငန်းတွေအများကြီးဒါတွေကိုလုပ်မယ်ဆိုရင်2009မှာပြောင်းလဲမှုတော်တော်တော်လာမယ်လို့ကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
ကျွန်တော်ရထားတဲ့အချင်းကြီးကလည်းကုံတလောက်ဖြစ်နေပါပြီအဲ့တော့နောက်ဆုံးအနေနဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်နှစ်ဦးဖြစ်တဲ့ဦးခွန်မြင့်ထွန်းနဲ့ဦးသိန်းဝကနေပြီးတော့ပြည်တွင်းပြည်ပဒီမိုဆီလိုလာတဲ့အဖွဲ့အစည်းအားလုံးပူးပေါင်းပြီးဒီလိုညီညွတ်လှုပ်ကြရေးအတွက်အရေးကြီးဆုံးအချက်အနေနဲ့စောင်းရံရှောင်းရံဆိုတာလေးများအနည်းငယ်စီကျွန်တော်ပြောပါလားခင်ဗျာ
ကျွန်တော်တို့အမျိုးသားညီညွတ်ရေးကာလမှာတတိပညာရှင်တဦးဖြစ်တဲ့ရေဦးမြင့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားဒေါက်တာတောင်းအောင်ဆေးကပြောပါတယ်ဒီကလာဟာကွန်မန်ဒါတွေအဆုံးချက်ကအရေးကြီးပါတယ်။ဒါကြောင့်မို့လို့ကွန်မန်ဒါတွေကဆုံးချက်ပါအဲ့ဒီနောက်မှာကျွန်တော်တို့တရားရင်ရပ်ပါမယ်လို့ပြောခဲ့ပါတယ်။အဲ့ဒီအချိန်လဲကျွန်တော်တို့အဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်ရွှေတို့ဦးဆောင်တဲ့အလုံးစုဆောင်အဖွဲ့ကနေပြီးတော့ပြတ်ပြတ်သားရပ်တည်ပြီးတော့ရင်ဆိုင်ခဲ့ပါတယ်။အဒီနေ့အခါမှာကျွန်တော်တို့ညီညွတ်ရေးကိစ္စမှာပြောစရာလေးတွေရှိပြင်မယ်လို့ပါအဓိကအားဖြင့်နိုင်ငံရေးသဘောထားမှာကျွန်တော်ကွဲပြားပါဘူး။ပြည်တွင်းကခေါင်းဆောင်များရဲ့အဆုံးချက်တွေကိုကျွန်တော်တို့အပြင်မှာရှိတဲ့လူတွေကလည်းအကောင့်တွေပေါ်နိုင်ဖို့အတွက်ကိုစူးစမ်းနေတာဖြစ်ပါတယ်။ဒီလူတို့ရဲ့မဟာဗျူဟာကဆရာနာရှင်စနစ်ကိုအပြီးတိုင်ချုပ်ငင်းပြီးတော့ဒီမိုကရေစီပေါ်ထွန်းရေးဖြစ်ပါတယ်။အဲ့ဒီခိုင်တဲ့အတိုင်းအားလုံးရပ်တည်ပြီးလို့ရင်ကျွန်တော်ညီညွတ်ရေးဟာလည်းပဲအတူတူလိုက်ပါလိမ့်မယ်လို့ကျွန်တော်ဒီလိုယုံကြည်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးပဲဦးခွန်မြတ်တို့ဦးသိန်းဦးရောညီကောင်ကျောင်းနေနဲ့ဗာမျှပြောလို့ပါသေးလား။
ညီကောင်ကျောင်းနေနဲ့ကတော့ကျွန်တော်ညီညွတ်ရေးအတမအရေးကြီးပါတယ်။စိတ်ခေါ်ရတယ်ညီညွတ်မယ်လုံနည်းလုံးဝညီညွတ်မယ်ဆိုရင်ကျွန်တော်လိုချင်တဲ့ဒီမိုကရေစီပန်းနိုင်ငံရောက်မှာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တနင်္ဂနွေစကဝိုင်းကိုဒီမှာတင်ပေးကြတာကိုပြပါပါဝင်ဆွေးနွေးကြတဲ့ NCGB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီအတွေ့အမှုဦးမမောင်မန္တလေးအနောက်တောင်မြို့နယ်အမှတ်2ပြည်သူ့လွှတ်တော်ကိုယ်စားလှယ်နဲ့လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်များအဖွဲ့ NPU ရဲ့အတွေ့အမှုဦးသိန်းဦးတထုံမြို့နယ်အမှတ်1ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခွန်မြင့်ထွန်းနဲ့ကျွန်တော်တို့စက်တင်ဘာအရေးခင်ပြည်ပပကိုထွက်လာတဲ့နိုင်ငံရေးသမားနိုင်ငံရေးကျင်းသားဟောင်းဦးအောင်ဝေတို့ကိုကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာတောသားရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ RFA စကဝိုင်းကိုဒီမှာတင်ကြတာကိုပြပါ Thank you.